ထိုင်းမြန်မာလာအိုးဆောင်ရွှေတရီကန်ဒေသကနေလာတဲ့တန်းနဲ့ချီရှိတဲ့စိတ်ကြွဆေးကြရီဟာထိုင်းနိုင်ငံတဲကိုစက်တိုက်ဝင်ရောက်လာနေပြီးထိုင်းရဲတပ်ဖွဲ့ကလည်းလိုက်လံပိတ်ဆို့ဖမ်းဆီးခဲ့ရမှာစက်တင်ဘာလ16ရက်နေ့မနေ့တနင်္ဂနွေခန့်ကမူရမကိုသမားရီနဲ့ထိုင်းရဲတပ်ဖွဲ့တို့ပြစ်ခတ်မှုဖြစ်ခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်းနယ်စပ်က ဒီကြားဆောင်ရဲတပ်ဖွဲ့ကစစ်တေမာလာ16ရက်နေ့ကတရင်ထုတ်ပြန်ခဲ့ပါတယ်ရဲတပ်ဖွဲ့ရဲ့အစစ်ဆေးကိုမခံဘဲစတင်ပစ်ခတ်ခဲ့တဲ့ကားတစ်စီးကိုတော့ရဲတပ်ဖွဲ့ကပြန်ပစ်ခတ်ခဲ့လို့ကားဟာလမ်းဘေးကိုထိုးကျသွားပြီးကားမောင်းသူဟာတနက်ထံရနဲ့တေဆုံးသွားခဲ့ပါတယ်နောက်တစ်ဦးကိုတော့အရှင်ဖမ်းမိခဲ့တယ်ဆိုပြီးထမ်းရဲတွေကဆိုပါတယ် ဒီဖြစ်စဉ်မှာတော့ကားပေါ်မှာတဲဆောင်လာတဲ့WY ကိုသုံးလုံးတစ်စိတ်စိတ်ကြွစေးပြားငါးတန်းကိုဖမ်းဆီးခဲ့ပါတယ်အလားတူစတေမာလာ17ရက်နေ့ကလည်းစင်ပူရီပြည်နယ်မှာစိတ်ကြွစေးပြားငါးတန်း၄သိန်းတဲဆောင်လာတဲ့ကားကိုမူရင်နေနေရဲတပ်ဖွဲ့ဝင်တွေကနောက်ကလိုက်ဖမ်းတော့ကားမောင်းထွက်ပြေးခဲ့လို့မြို့လယ်ကောင်မှာပဲမူရင်မောင်ကိုသမားတွေမောင်းလာတဲ့ကားကိုတနက်နဲ့ပြစ်ပြီးဖမ်းခဲ့ရတယ ว่าบาเลย
ใครพบหลักแจกังนะครับก็คอยแจ้งก่อนแถได้เราจะมี
အခုလိုမျိုးနိုင်ငံအတွင်းမှာမူရစီဝါတန်ပေါင်းများစွာဖြန့်ချီနေတဲ့နောက်ွယ်ကအထူးကမူရခိုင်းတွေကိုလိုက်လံဖမ်းဆီးသွားမှာဖြစ်ပါတယ်။မူရစီဝါအမြောက်များဖမ်းဆီးနိုင်ဖို့သတင်းပေးခဲ့တဲ့တာဝန်သိပြည်သူတွေကိုလည်းစုငွေတွေနဲ့ဂုဏ်ပြုသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာလည်းအခုရက်ပိုင်းအတွင်းမူရမောင်ခိုခိုင်းတွေနဲ့အတူစိတ်ကြွစည်းပြားသက်တမ်းကျော်ဖမ်းဆီးနိုင်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းကာလာတန်ဖိုးဘန်းငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းပြားဆက်သက်တမ်းကျော်ကိုဖမ်းမိခဲ့တာပါ။ရွှေတတိကံဒေသကမူရမောက်ခိုခိုင်းနေဟာမူရစေဝါးတွေကိုအရင်ကတည်းကပို့ထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးအရင်တည်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါးတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။